နျူကလီးယားနဲ့ပယ်ရင်တပ်ဒုံးလက်နဲ့အစည်းအဝေးတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ဆို့တန်းခတ်မှုအသစ်တွေချမှတ်လိုက်တဲ့အပေါ်မြောက်ကိုရီးယားကတုံ့ပြန်သတိပေးလိုက်ပါတယ်။နိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတဆင့်ဒီကနေ့ပဲထုတ်ပြန်လိုက်တဲ့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့တန်းခတ်မှုအသစ်တွေဟာစီးပွားရေးအရာအပြည့်အဝပိတ်ဆို့တားဆီးမှုတွေနဲ့မြောက်ကိုရီးယားနိုင်ငံနဲ့လူထုကိုအသက်ရှူကျက်စေဖို့ရည်ရွယ်တဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့တာပါ။တိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့တည်တံ့ခိုင်မြဲရေးအတွက်ကာကွယ်ပေးနိုင်အောင်စွန့်ရည်တုံ့ပြန်ရေးလုပ်ငန်းတွေကိုစရိုးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။တန်ခတ်မှုအသစ်တွေချမှတ်ရေးလုံခြုံရေးကောင်စီမှဦးဆောင်ဂျိုးပန်းခဲ့တဲ့အမေရိကန်ပြည်ထောင်စုကအထင်အနာဆုံးကြုံရလိမ့်မယ်လို့လဲဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကုလသမဂ္ဂကကမကဋ္ဌလို့ကျင်းပတဲ့လက်နက်ဖြတ်သိမ်းရေးညီလာခံမှာကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်မကြီးဟန်တီဆောင်ကမနေ့တုန်းကပဲပြောဆိုခဲ့တာပါ။စက်တင်ဘာလ3ရက်နေ့မှာမြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံဖြစ်ပုံရတဲ့နောက်ဆုံးအကြိမ်အနုမြူဘုံစမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလွန်ကျွေးကောင်စီကပိတ်ဆို့တန်းခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်ရှင်။